အီရတ်ကဆွန်နီနဲ့ရှီးယက်စစ်သွေးကြွတွေကိုနှိမ်နှင်းဖို့အတွက်စစ်ဆင်ရေးအစ်စ်တခုကိုအမေရိကန်စစ်ဖက်ကတင်းလာနေမှာစတင်လိုက်ပါတယ်။တဆေထိုးစစ်စစ်ဆင်ရေးလို့ဆိုရမယ့် Operation Phantom Strike မှာအယ်ကိုင်ဒါအကြမ်းဖက်ဝါဒီတွေနဲ့အီရန်နိုင်ငံကထောက်ပံ့တဲ့အစွန်းရောက်ဝါဒီတွေလို့ခေါ်ဆိုသူတွေကိုတပြိုင်နက်နှိမ်နှင်းတဲ့စစ်ဆင်ရေးတွေပါဝင်တယ်လို့စစ်ဖက်ကပြောပါတယ်။ဒါကြက်နောက်ပိုင်းကတိုက်ခိုက်မှုတစ်ခုအတွင်းအမေရိကန်စစ်သားတအူကြဆုံးသွားတယ်လို့လည်းအမေရိကန်စစ်ဖက်ကကြေညာပါတယ်။အဲ့ဒီဘက်ကရက်နောက်ပိုင်းမှာပဲအီရန်နဲ့တိုက်ရိုက်ဆက်ဆံမှုရှိတဲ့စစ်သွေးကြောအုပ်စုတစ်ခုကိုငွေကြေးထောက်ပံ့သူလို့တန်မြတ်ရှိသူကိုမြန်မာတပ်တွေကအစောပိုင်းမှာဖမ်းဆီးခဲ့တယ်လို့ပြောပါသေးတယ်။ဒီတော့တည်းမှာပဲဝန်ကြီးချုပ်နူရီအယ်မာလီကီရဲ့ညင်ညွတ်သောဆွေရကိုချိနဲ့စေတဲ့ကွဲပြားမှုတွေကိုကူစားဖို့အစည်းအဝေးတရခေါ်ယူရေးဝန်ကြီးချုပ်ကနှိုးဆော်ထားတာကိုအီရန်နိုင်ငံရေးခေါင်းဆောင်တွေကစဉ်းစားနေကြပါတယ်။